နိုင်ငံတော်အကြီးညိုပြက်စင်မှုပုံမှန်95ခွေမီးရှို့မှုပုံမှန်435ငိမ့်စုစီဥပဒေပုံမှန်19တို့နဲ့ရတနာပုံတက္ကသိုလ်ကျောင်းသား9ယောက်ကိုအမရပူရမြို့နယ်ရဲတပ်ဖွဲ့မှဒူရဲမှုနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနတို့ကတရားစွဲထားတာပါဒီနေ့မှာတော့ပုံမှန်95ခွေနဲ့တရားစွဲထားတာကိုတရားရုံးကပယ်ဖျက်လိုက်ပြီးမီးရှို့မှုဥပဒေပုံမှန်435အတွက်အလုံးနဲ့ထောင်ဒဏ် 3 လငိမ့်စုစီဥပဒေပုံမှန်19အတွက်အလုံးနဲ့ထောင်နဲ့နှစ်လချမှတ်ခဲ့ပြီးနောက်ပြည်ထောင်တွေကိုတပေါင်းနဲ့ကြားခံဖို့တရားသူကြီးကအမိန့်ချမှတ်ခဲ့ပါတယ်။ဒီကျောင်းသားတွေဟာကျောင်းလုံးဂျုံကြီးနဲ့ကျောင်းတွင်းတန်ရှင်ကြီးကိုတိုးမြှင့်ပေးဖို့ကျောင်းတွင်းမှာဆန္ဒပြကြသလိုအေးအေးယူဆောင်ရွက်ပေးခြင်းမရှိဘူးဆိုပြီးတိုင်းဝန်ကြီးချုပ်ဒေါက်တာသမင်းမောင်နဲ့ကျောင်းပြဝင်ရှိသူတွေရဲ့ပုံကိုမိရှုပ်ပြီးဆန္ဒထုတ်ဖော်ခဲ့တာဖြစ်ပါတယ်။ဖန်သီးခံကျောင်းသားတဦးဖြစ်တဲ့ကိုရဲမျိုးစွေကထောင်ကနေလွတ်မြောက်လာတဲ့အခါကျောင်းလုံးညုံကြီးအတွက်ဆက်လက်တောင်းဆိုသွားမယ်လို့ပြောပါတယ်
။ဟုတ်တက္ကသိုလ်တွေကိုမြို့ပြန်လာရောက်နေတဲ့တက္ကသိုလ်တွေကိုမြို့ထဲကိုပြန်ပြီးတော့ပေါင်းထားပေးနိုင်မလားပေါ့။ဒီနှစ်ခုရှိတယ်ကြာ။အခုဖြစ်နေတာကဟိုတက်ခံရတဲ့ကျောင်းသားတွေ၃ယောက်လုံးကမြို့ပြန်မှာရှိနေတဲ့ကျောင်းသားတွေဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ကိုဒီထောင်ချတာမချတာကသိပြဿနာမရှိဘူးကြာ။ဒါဟိုတီတက်ခံရတဲ့ကိစ္စတော့ရေးမကြည့်ဘူး။ရေးကြည့်တာကကျွန်တော်တို့ကဒီတက်ခံရတဲ့ဒီကျောင်းသားကိုဆုံးမင်းဆိုရင်ပြက်ခံ၄ယောက်ဒါခုကြီးမမီသေးဘူး။ဒါကျွန်တော်တို့ကဒါဟိုမဖြစ်လေဆိုတော့တရားဟိုဥပဒေစုံမွေးပြောရမယ်ဆိုရင်ဟိုနောက်ထပ်ဟိုတက်ခံအားရကိစ္စထားအောင်ခုတက်သွားတဲ့တရားခံလေးရောမမီသေးဘူးဖြစ်နေတယ်။ဒါသာကဘာဖြစ်လဲဆိုတော့ကျွန်တော်တို့တက်သူတွေမှာဟိုပူဆိုးရတာပေါ့ကျွန်တော်တို့ကဟိုလမ်းမင်းမှာခွေးတကောင်တရားမဟုတ်တလေးဆန်တကောင်တရားမဟုတ်တက်သူကြောင်းသားတယောက်တည်းရတယ်။ဟိုတက်သူကြောင်းသားတယောက်တည်တဲ့အကိစ္စမှာတိုင်းဆိုးရအနေနဲ့ဒါဘယ်လောက်ထိတာဝန်ယူမှာတော့တာဝန်ခံမှာတော့ဒါကျွန်တော်တို့ကဟိုဒီကိစ္စမဖြစ်ခင်နဲ့ပြောခဲ့တယ်။အခုဖြစ်တယ်ဖြစ်တော့လည်းဒီကိစ္စဘာမှထူးမလား။အဲ့တော့ကျွန်တော်တို့ပြောမှာကျွန်တော်တို့ထောင်ချလိုက်တယ်ရတယ်ထွက်လာရင်လည်းကျွန်တော်တို့ပြန်ပြေဦးမှာဟိုကျွန်တော်တို့တောင်းဆိုချက်တည်းထပ်တောင်းအောင်ပြောအောင်ကျွန်တော်တို့တက္ကသိုလ်တွေဒုံညိုကြီးတိုးပြီးကိုတောင်းသားတွေဒီကိစ္စတွေကျွန်တော်ဆက်ပြောမယ်တော့သူအမိန့်ချရမချတာကဒါအဆိုးရအလုပ်အဲ့တော့ကျွန်တော်တို့အလုပ်ကထွက်လာရင်လည်းကျွန်တော်တို့ကဒါထပ်တောင်းအောင်ပါအဲ့တော့ဆိုးရအနေနဲ့ကျွန်တော်တို့ဒီကိစ္စတွေညှိနှိုင်းဆောင်ရွက်ဖို့အတွက်ကိုစဉ်းစားမှဟိုအဆင်ဟိုအဆင်ပြေမယ်ပေါ့ဗျာအခုလိုမျိုးတောင်းသားတွေဆန္ဒပြရတယ်ဆန္ဒပြရင်ဖမ်းမယ်ထောင်ချမယ်ဒီလိုဖြည့်ရှင်းနည်းနဲ့ဆိုရင်တော့အဆိုးရနဲ့ကြောင်းသားပို့ပြီးတော့ဟိုဒီထက်ဟိုဟိုဝေးသွားရပဲရှိတယ်ဒီထက်ပို့ပြီးကျွန်တော်တို့ကပူပေါင်းဆောင်ရွက်မှုအတွက်ကိုဟိုကျွန်တော်တို့ကန့်လန့်နေဒါအစိုးရအနေနဲ့အများတိုင်းပဲဒီလိုလုပ်ဖို့မတင်တော့လို့ကျွန်တော်တိုက်တွန်းလိုက
်မန္တလေးတိုင်းတွင်းကကျောင်းတွေမှာလူရတိုက်ခိုက်ခံရလို့အသက်သေဆုံးခဲ့တာတွေများလာတာကြောင့်ကျောင်းလုံးညုံရင်းနဲ့တန်ရှင်းရေးတုံ့ပြန်ပေးဖို့တောင်းဆိုကြတာဖြစ်ပါတယ်ဆန္ဒပြကျောင်းသားတွေကိုပြည်ထောင်တွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားဟောင်းများကွန်ရက်အထက်မြန်မာပြည်ကူညီဆောင်ရွက်ရေးအဖွဲ့ကကိုဒိန်းထောင်ကအခုလိုပြောပါလေ
အိပုံမှတ်တုံးကမှာငါးလခါဝင်တဲ့ပတ်သက်ပြီးဘုပတ်တက်ပြည့်တဲ့ဆိုတာတကယ်ခေါင်းနဲ့လာလာပါဘုရားစီကြီးမှာဒါဖိနစ်ချုပ်ချက်ဦးစီတဲ့ပတ်သက်ပြီးတော့တိုင်းကတစ်ခုရဖြစ်လျှော့ပြလိုက်တဲ့အတွက်တော့ဝန်သာဆန်ခေါင်းနဲ့အချင်းတွေခုပါလေဗျာဒီလျှော့ဂျိုးတက်စီမှုနဲ့ပတ်သက်ပြီးမိတ်ချတယ်ပေါ့ဗျာဒါတကယ်တော့အဖမှန်တယ်ဗျာကျွန်တော်တို့ဘာပေါ့စတရိုက်ကူနဲ့ပတ်သက်လာပြီးသူတို့ဒီကနေ့ပတ်သက်ပြီးတောင်းတယ်တောင်းရတယ်အတိုင်းလာပတ်သက်ပြီးဆက်စပ်ရပေါ်ဖော်မန့်ခုပါမယ်နိုင်ငံကမှလည်းဒီပုံနဲ့ရှိတယ်ချိုးညာဒီမှာလုံချုံတိနိုင်ငံတော်လည်းနေပါမရှိတဲ့ပုံနဲ့ရှိခဲ့ပါလေခုတိုင်းတာပုဂ္ဂိုလ်ကြီးကတောင်းဆိုတယ်ပုဂ္ဂိုလ်ကြီးကဒီနေ့ပြည့်စုံလို့ရတဲ့စာရှင်ရှင်လို့မြင်လိုက်တာသူစက်တာတရားပေါ်ဖော်မန့်ခုတဲ့အစားလေဒီအောင်မရှိတော့ချက်စီမှုဆိုတဲ့ပုံနဲ့ရှိတယ်ဆိုတဲ့ပုံမှန်တရားချင်းတရားဆိုတာတဲ့ခုထောင်းတုံးလာချတယ်ပေါ့သာသမိုင်းပါပဲအကြံသာသမပြတယ်သမပြမှုဟောင်းချတယ်လို့ပြောချင်စတယ်ဒီမီရှိုးချက်စီတို့ကျိုးစီပတ်ပြက်စီထောင်းချတယ်လို့ပြောမနေဘာလဲကျောင်းသားတွေတို့တို့ကချက်လို့သမပြတယ်တို့သမပြမှုကိုအကျဉ်းလည်းထောင်းချတယ်လို့ပြောတော့ပေါ့ဒါတုံးလို့ဆိုတဲ့တိုင်းတာနေတယ်အားပဲပြောနေသည်အစိုးရကောင်မကြီးရမှာပေါ့ဗျာအော်ဘလို့ပြင်းနေတယ်ဒီနိုင်ငံရလေးကိစ္စကိုဒီလိုရေးယူဖြစ်တဲ့ခြားဆိုတော့လည်းတက်တယ
်ဒီကျောင်းသားတွေအမှုနဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာသောမြင့်မောင်ကအတက်နိုင်ဆုံးဖြေလျှော့ပေးသွားမယ်လို့ကတိပေးထားတာရှိပါတယ်ဒီနေ့တရားရုံးကိုလာရောက်ခဲ့တဲ့ပခုတ်ကူတက္ကသိုလ်ကျောင်းသားကိုသက်မောင်က
တိုင်းအစိုးရအဖွဲ့အနေနဲ့သူတို့ဟိုအတက်နိုင်ဆုံးဒါစူးစမ်းပေးခဲ့လို့ကျွန်တော်တို့မြင်တယ်ဟောဒီပေါ်မှာလည်းကျွန်တော်တို့အနေနဲ့အသိမှတ်ပြုပါတယ်ဟုတ်ကဲ့ဟိုဒါပေမဲ့ဟိုတစ်ချက်ရှိတာကခဏဟိုကျောင်းသား9ယောက်ခဲရဟိုကိုရဲမျိုးစွေပြောခဲ့သလိုပေါ့ဒါပေမဲ့ဒီတက္ကသိုလ်တွေမှာဖြစ်ပြနေတဲ့ပြင်ပိုင်းမှာ ဖြစ်ပြနေတဲ့ဒီကြောင်းတက္ကသိုလ်ကြီးအပြင်ရောက်နေတာနဲ့ပတ်သက်ပြီးတော့သူပြောသွားတယ်။ပြောသွားပြီးတော့ဒီတက္ကသိုလ်ကြီးကျောင်းသားတွေလုံခြုံရေးဒီလိုတော့ဒါဟိုဒီ design နဲ့ဒါလုပ်ပေးတင်တယ်လို့ကျွန်တော်မြင်ပါတယ
်။ဒီကျောင်းသား9ယောက်ကိုတရားစွဲခဲ့တဲ့အမှုနဲ့ပတ်သက်လို့တရားဒလိုပြသက်သေ29ဦးကိုစစ်ဆေးခဲ့ပြီးအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါလေ။ထောင်ဒဏ်တွေချမှတ်ခံရတဲ့ကျောင်းသား9ယောက်ထဲမှာ3ယောက်ကိုဒီဇင်ဘာလ28ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီး၄ယောက်ကိုတော့အခုနှစ်ဇန်နဝါရီလ2ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါလေခင်ဗျာ။